ချမ်းမြေမြောက်ပိုင်းမှာမကြသေးခင်ကတိုက်ပွဲတွေကြောင့်တင်းရှောင်ရသူတွေနေရပြန်မှာခန့်သက်မှုတွေကြုံနေကြပါတယ်။လာရှိုးမြို့မှာဆိုရင်လည်းစစ်ကောင်စီကစစ်ဆေးမှုတွေနဲ့ခန့်သက်မှုတွေကြောင့်တချို့ကရက်နဲ့ချီလမ်းပေါ်မှာပိတ်မိနေသူတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ချင်းပြည်နယ်မြောက်ပိုင်းကနေစစ်ဆောင်လာကြသူတွေနဲ့ဒေသခံတွေအပါအဝင်မြို့ကိုဖြတ်ပြီးတော့သွားလာဖို့အတွက်လာရှုမြို့အဝယ်မှာရောက်နေကြသူတွေကပြီးခဲ့တဲ့ရက်ပိုင်းကလေးကပြေးမိနေကြတာစုပြည်ဒေသခံတွေကပြောပါသေးတယ်။စစ်ကောင်စီဘက်ကမြို့အဝယ်ဂိတ်မှာစစ်ဆေးရတွေလုပ်နေပြီးတော့တချို့ချိန်တွေမှာဝင်ခွင့်လုံးဝပိတ်ထားတာမျိုးလည်းရှိတယ်ဆိုပြီးလာရှုဒေသခံတယောက်ကပြောပါသေးတယ်
။အဝယ်ကအခုလောရဖွင့်ပေးလိုက်ပြန်ပြီးတော့ပြည့်ရဝင်မယ်ဆိုလည်းသူတို့စီတော့စီကြတာပေါ့ကျူးကျော်အခုကျတော့ဟိုဘက်ဆောက်တဲ့တာပုံတက်လည်းလုံးဝအပြပြိလိုက်ဒီလက်အခုဟိုဘက်ဒိန်းနာမြောက်လည်းအဲလောလောဆယ်တော့ပြိလိုက်အခုဒီအချိန်ကြီးတော့လုံးဝပြင်းမှန်တော့
နွေမာလာ30ရဲ့နေ့လယ်တနားရီအထိလာရှုမြို့အဝင်အခြေအနေကိုပြောသွားတာပါလမ်းမပေါ်မှာပိတ်မိနေကြရတဲ့တချို့ဆိုရင်၄ရက်ဝန်းကျင်လောက်အထိရှိနေပြီဆိုပြီးတော့ပြောပါလေလာရှုကိုပြန်လာတဲ့ဒေသခံတချို့ကတော့မြို့ထဲမှာရှိနေတဲ့မိသားစုဝင်တွေကလာပြီးတော့ခေါ်ယူလို့အိမ်ပြန်နိုင်သူတွေလည်းရှိပါလေဒါပေမဲ့လည်းအခုနောက်ပိုင်းမှာပိတ်မိသူတွေကိုခေါ်ထုတ်ဖို့ရဲစခန်းထောက်ခံစာတောင်းတာတွေရှိလာတယ်ဆိုပြီးပြောပါလေ
စစ်စည်းကတော့အခုကျွန်တော်တို့ဆိုလို့ချင်းဥမာမြို့ခံနေရာတွေကဥမာသွားအလုပ်လုပ်ပြီးတော့ပြန်လာတဲ့လူတွေရှိရပါများဆိုလို့ရှိရင်ပေါ့အဲ့ဒါကိုဒီလက်မျိုးတွေရလူကနေပြီးတော့မှမျိုးတွေရရက်ကွက်ထောက်ခံစာယူပြီးတော့မှကိုယ်ကတူကိုတော့ခေါ်ရတာပေါ့အခုကျတော့အဲ့ဒီထောက်ခံစာနဲ့လည်းမရတော့ဘူးရဲစခန်းထောက်ခံစာတောင်းတာတောင်းတော့ရဲစခန်းအခုချိန်ယူလို့မှမရတာထောက်ခံစာ
ပေးမိသူတွေစားတောက်ရဲ့အတွက်ဒေသခံတွေကဝိုင်းဝန်းပြီးတော့လူခံပြီးချက်ပြုတ်ဝေးချမ်းပေးနေတယ်ဆိုပြီးတော့လည်းပြောပါသေးတယ်။ပေးမိသူတွေထဲမှာအသက်ကြီးသူတွေနဲ့ကလေးငယ်တွေလည်းပါဝင်နေပြီးတော့စစ်ကောင်စီဘက်ကလိုအပ်တာတွေစစ်ဆေးပြီးရင်အမြန်ဆုံးဝင်ခွင့်ပေးဖို့ကိုပေးမိနေသူတွေကမျှော်လင့်နေကြတာပါ။ဒါကြောင
့်မြို့ခံဆိုလို့ရှိရင်အဝင်ခံလိုက်ပေါ့နော်။အဲဒါကြောင့်မြို့မဟုတ်ဘူးဆိုလို့ရှိရင်လည်းအဲသူတို့ဖြည့်ဆည်းပြီးလို့ရှိရင်ဥမာမြို့ဆောင်လမ်းနေပေါ့နော်။အမှအဲ့နဲပြန်မယ်ဆိုလဲအဲ့လိုနေကိုပြန်လိုက်ပေါ့အဲ့ဆိုင်ကြီးကကြွတူဒုက္ခမရောက်တော့လေနော်သွားလို့လမ်းကြောင်းသွားလို့ရမှာပေါ့
လာရှုကိုဝေရောက်ဖို့အတွက်68တာပုံနဲ့ဟိုဘက်ဂိတ်လမ်းနှစ်ခုလုံးကိုစစ်ကောင်စီကပိတ်ထားပြီးတော့ဝေရောက်ခွင့်သတ်မှတ်ထားလို့လမ်းပေါ်မှာတောင်းတနေသူတွေတော်တော်လေးများနေပါသေးတယ်ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာလေပိတ်မိသူတွေရှိနေလို့ဒေသခံတွေရဲ့ပရာဟိတအဖွဲ့တွေကကူညီပြီးတော့ခေါ်ဆောင်ပေးနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီကတိုက်ပွဲပြင်းထန်နေပြီးတော့စစ်ဆောင်သူဦးရေကလည်းတစားတစ်ဆပို့ပြီးတော့ဒုလာနေတာဖြစ်ပါလိမ့်ရှင်